အမေရိကန်နဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကနေဒေတာတွင်းမှာလူသားချင်းစာနာတဲ့အထောက်အကူပေးရေးအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်သွားဖို့သဘောတူညီခဲ့ကြပါတယ်။ဒီဟဝိုင်အီပြည်နယ်မှာ၃ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲရလဒ်တွေကိုတော့အဲ့ဒီကိုရောက်နေတဲ့ VOA သတင်းတောက်ဦးရော်နီငင်းကပြောပြမှာပါရှင်
။ဟုတ်ပါတယ်။ဧပြီလ၃ရက်နေ့ကဒုတိယနဲ့နောက်ဆုံးနေ့အဖြစ်ကျင်းပခဲ့တဲ့ဒီဖိုရမ်ဆွေးနွေးပွဲအပြီးမှာအမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာအခုခါအောင်မြင်စွာပြီးဆုံးသွားခဲ့တဲ့ဒီဖိုရမ်ကနေပြီးတော့အမေရိကန်နဲ့အာဆီယံ၁၇နိုင်ငံကြားမှာချစ်ခင်ရင်းနှီးမှုတွေတိုးပွားလာအောင်အမေရိကန်ပြည်ထောင်စုကလှုပ်ဆောင်နိုင်ခဲ့ပြီးတော့လှုပ်ဖော်ကင်ဘက်တွေဖြစ်ရေးအခွင့်အလမ်းတွေကိုလည်းညှင့်တင်နိုင်ခဲ့တယ်။ဒီလိုဆောင်ရွက်နိုင်ခြင်းဟာအရှေ့တောင်အာရှဒေသမှာနေထိုင်ကြသူတွေဘယ်သူတဦးတယောက်အတွက်မဆိုအာရှပစိဖိတ်ဒေသရဲ့လူငယ်ရေးဆိုင်ရာစိန်ခေါ်မှုအသစ်တွေကိုရင်ဆိုင်ရမှာအပြည့်အဝအလျှော်တင်လှုပ်ဆောင်ကြရေးကိုပုံမှန်ပြီးတော့အထောက်အကူပြုလုပ်မယ်လို့မစ္စတာဟီဂယ်ကပြောဆိုသွားခဲ့ပါတယ်။1966ခုနှစ်မှာအမေရိကန်သမ္မတဂျွန်ဆန်ရဲ့ဖိတ်ကြားမှုနဲ့အဲ့ဒီအချိန်ကတော်လိုင်းကောင်စီဥက္ကဋ္ဌလည်းဖြစ်ပြီးတော့ကာကွယ်ရေးဝန်ကြီးလည်းဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်းဟာအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပါတယ်။အဲ့ဒီနောက်48နှစ်အကြာမှာပထမဆုံးအကြိမ်ဖြစ်မြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကိုဒီဖိုရမ်ကိုအမေရိကန်ပြည်ထောင်စုကဟဝိုင်ယီမှာတက်ရောက်ဖို့အမေရိကန်အစိုးရကဖိတ်ကြားခဲ့တာပါ။အမေရိကန်ကွန်ဂရက်လွှတ်တော်ကသမ္မတအိုဘားမားအစိုးရဟာမြန်မာအစိုးရကိုဦးစားပေးမှုတွေတိတ်များလွန်းနေတယ်လို့ဝေဖန်ပြောဆိုမှုတွေရှိနေချိန်မှာအခုလိုမြန်မာကာကွယ်ရေးဝန်ကြီးကိုဖိတ်ကြားဖို့ဘလို့အကြောင်းအရာတွေကစိတ်ဆော်ခဲ့တွန်းအားပေးခဲ့ပါသလဲလို့ဝန်ကြီးဟေဂယ်ကို VOA ကမေးတဲ့အခါမှာသူကအခုလိုဖိတ်ကြားခဲ့ပါတယ
် First our country has laws about human rights and we are a nation.
ပထမဆုံးပြောချင်တာကကျွန်တော်တို့နိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်ပြီးဥပဒေနဲ့အညီရှိပါတယ်။ကျွန်တော်တို့နိုင်ငံဟာတခြားနိုင်ငံတွေလိုပဲလူခွင့်ရေးကိုလေးစားလိုက်နာတဲ့နိုင်ငံဖြစ်တယ်။နိုင်ငံသားတဦးချင်းစီဟာလည်းလိုက်နာကြတယ်။ကျွန်တော်တို့ကတခြားနိုင်ငံတွေနဲ့ဆက်ဆံရေးမှာမူဝါဒများစွာပေါ်မှာအခြေခံပါတယ်။ကျွန်တော်တို့ကအမြဲလိုပဲတခြားနိုင်ငံတွေရဲ့လူအခွင့်အရေးလေးစားလိုက်နာရေးကိုလိုအပ်တာဖြည့်ဆည်းပေးပါတယ်အားပေးကူညီမှုတွေလည်းလုပ်ပါတယ်လူအခွင့်အရေးချိုးဖောက်မှုတွေရှိလာပြီဆိုရင်ဒါဟာပြဿနာရှိလာပါပြီကမ္ဘာပေါ်မှာနိုင်ငံများစွာဟာလူအခွင့်အရေးအတွက်အခြေခံစံတွေနဲ့အညီစ조사လှုပ်ဆောင်နေကြပါတယ်အမေရိကန်ပြည်ထောင်စုဟာလည်းဒီလို조사ပြီးတော့လှုပ်ဆောင်လာအောင်အားပေးကူညီနေပါတယ်တစ်ချိန်တည်းမှာပဲလူအခွင့်အရေးလေးစားလိုက်နာမှုအားနည်းနေတဲ့နိုင်ငံတွေကိုလည်းအမေရိကန်ပြည်ထောင်စုကပြစ်ထားလို့မရပါဘူးအဖြစ်ဖြစ်လက်တွဲခေါ်ယူပြီးတော့ပူးပေါင်းဆောင်ရွက်မှုတွေအားပေးကူညီမှုတွေနဲ့လူအခွင့်အရေးတွေအဲ့ဒီနိုင်ငံတွေမှာတိုးတက်လာအောင်စူးစမ်းဆောင်ရွက်နေတာဖြစ်ပါတယ်လို့သူကပြောသွားခဲ့တာပါအခုလိုအမေရိကန်ကွန်ဂရက်လွှတ်တော်နဲ့အမေရိကန်အစိုးရကြားမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသဘောထားအမြင်ကွဲလွဲနေတာကိုမြန်မာကာကွယ်ရေးဝန်ကြီးရဲ့သဘောထားကို VOA ကမြေကြီးတဲ့ခါမှာဒုတိယဗိုလ်ချုပ်ကြီးဝေလွင်ကအခုလိုပြောပါတယ
်မနှစ်က2023ခုနှစ်မေတုန်းကကျွန်တော်ရဲ့သမ္မတကြီးလဲဝါရှင်တန် DC ကိုကျွန်တော်တို့ချစ်ချီခီလောက်ခဲ့ပါတယ်အဲ့လောက်တဲ့အချိန်တော့ကျွန်တော်တို့သမ္မတကြီးအနေနဲ့လွှတ်တော်မှာအထက်လွှတ်တော်အမတ်တွေရောအမေရိကန်ရဲ့အထက်လွှတ်တော်အမတ်တွေရောအောက်လွှတ်တော်အမတ်တွေရောတွားရောက်ပြီးတော့ကိုယ်တိုင်ကိုယ်ကျမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအခြေအနေကိုလည်းကျွန်တော်ရှင်းလင်းခဲ့ပါတယ်အဲ့တော့အရင်တော့အရန်ဝေးနေတဲ့အချိန်ကြီးကနေစပြီးတော့သမ္မတကြီးရှင်းပြတဲ့အချိန်မှာသူတို့တော်တော်လေးပဲဟိုကျွန်တော်ခံစားရတာတော့တော်တော်သူတို့နားလည်မှုပိုရတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့သမရာကြီးခီးစဉ်ပြီးပြီးနောက်ပိုင်းမှာပို့ပြီးတော့သူတို့ရဲ့လွှတ်တော်အမတ်တွေရောအောက်လွှတ်တော်အမတ်တွေရောအထက်လွှတ်တော်အမတ်တွေရောကျွန်တော်တို့နိုင်ငံကိုမကြာခဏရောက်ပြီးတော့လာပြီးတော့တွေ့တာတွေဝင်ကြီးဌာနနဲ့တွေ့တာတွေမြေပြင်ချင်းတွေလာပြီးတော့လေ့လာတာတွေရှိတဲ့ပုံပေါ်ပါတယ်။ဒါကြောင့်လို့ဟိုအရင်နဲ့ဆက်လို့ရှိရင်တော့ဒီလွှတ်တော်အမတ်တွေရဲ့အနေထားတွေကပို့ပြီးတော့နားလည်မှုရလာတယ်လို့ကျွန်တော်အနေနဲ့မြင်ပါတ
ယ်။မြန်မာကိုယ်စားလှယ်အဖွဲ့ကိုကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကဦးဆောင်ခဲ့ပါတယ်။အဖွဲ့ဝင်တွေအဖြစ်အမေရိကန်ပြည်ထောင်စုဆရာမြန်မာအသံအမတ်ကြီးဦးကျော်မျိုးထွတ်စစ်တမ်းမှုဗိုလ်မှူးကြီးမြင့်သိန်းရေးနိုင်ငံရေးဝန်ကြီးဌာနကဒုတိယညွှန်ကြားမှုချုပ်ဦးအောင်ထူးကာကွယ်ရေးဝန်ကြီးဌာနကဒုတိယညွှန်ကြားမှုဦးရဲမင်းအောင်တို့အဖွဲ့ဝင်တွေအဖြစ်ဒီဖိုရမ်ကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။